ဒီအဆိုးဆုံးကြုံနေရတဲ့ရေပေးတံကြောင့်ထိုင်းမြန်မာနယ်စပ်နှစ်နိုင်ငံကုန်သွယ်ရေးမှာအများကြီးထိခိုက်နစ်နာမှုတွေဖြစ်ခဲ့တယ်လို့နယ်စပ်ကုန်သွယ်ရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအဓိကကျတဲ့မဲဆောက်နယ်မြဝတီမြို့တွေကကုန်သွယ်ရေးလမ်းကြောင်းတွေပိတ်ထားရတယ်လို့မြဝတီမြို့မှာလည်းပဲတိုးလောင်ထားတဲ့ပစ္စည်းတွေရေမြုပ်ကုန်တဲ့အတွက်ကုန်သည်တွေအတော့ကိုထိခိုက်နစ်နာမှုတွေနဲ့ကြုံတွေ့ကြရပါတယ်။ဒါအပြင်နောက်ဆက်တွဲအနေနဲ့ကုန်စည်နှုံချင်းမြင့်မှုတွေလည်းဖြစ်လာနိုင်တာမို့ဒေသခံတွေစိုးရိမ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်မေးမြန်းထားတဲ့မနန္နာချန်းကဆက်ပြောပြပေးပါလားရှင
်။ဟုတ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးမှာရေးပါလာတဲ့မဲဆောက်မြောက်ရီမြို့တွေမှာအခုရက်ပိုင်းအတွင်းမိုးဆက်မပြတ်ရွာသွန်းပြီးနှစ်နိုင်ငံနယ်စပ်ကြားကတောင်ရင်းမြစ်ရေကြီးရေလျှံတာကြောင့်ထိုင်းဘက်ကနေမြန်မာနိုင်ငံတဲကိုတင်သွင်းတဲ့ကုန်ပစ္စည်းတွေရောမြန်မာနိုင်ငံကနေထိုင်းဘက်ကိုတင်ပို့တဲ့ကုန်ပစ္စည်းတွေပါအကုန်လုံးရပ်ဆိုင်းသွားတယ်လို့မြဝတီမြို့နယ်စပ်ကုန်သွယ်ရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကြည်စိန်က VOA ကိုပြောပါရယ်။ဒါ့အပြင်မြဝတီကော့ကရိတ်လမ်းမှာလည်းမိုးကြီးပြီးမြေပြုံမှုတွေဖြစ်နေတာကြောင့်ရင်းနှံသွားလာကွင်းကိုပါပိတ်ထားရတယ်လို့အခုလိုပြောပြပါရယ်
။အခုလောလောဆယ်လေးရေးစကြီးတဲ့28ရက်နေ့ကနေစကြီးတာပေါ့နော်။29ရက်နေ့ကျတော့သွားလို့လာလို့လမ်းတွေပိတ်ကုန်ပြီ။တောင်တွေလည်းပြိုတော့လေ။ကားသွားလာတော့မရှိတော့ခင်ဒုမဆိုရင်ဘယ်လိုပြောရလဲကုန်ကမှုလုံးဝရက်သွားပြီ။ဒါပေမဲ့မြို့ထဲနဲ့လည်းကျွန်တော်တို့ကသွားလို့မရဘူးပြတ်နေတယ်။မြို့ထဲနဲ့လည်းသွားလို့မရဘူး။နောက်ပြီးတော့ကော့ကရိတ်နဲ့လည်းကျွန်တော်တို့လမ်းမှာတောင်ပြိုတဲ့နေရာတွေတော်တော်များတယ်ပြောတယ်။ပထမ၄နေရာလောက်ပြိုတယ်။ဒုတိယ9နေရာလောက်ပြိုတယ်ဆိုတော့လမ်းကတော်တော်သွားဖို့တော်တော်ခက်နေတယ်လေ။ကန်လန်းပိတ်တာအခုဆိုရင်ဒီနေ့31ရက်ဆိုတော့3ရက်လောက်ရှိပြီပေါ့။မြို့ထဲမှာဆိုရင်လမ်းကြောင်းတွေကရေစီးကြောင်းလိုဖြစ်နေတယ်။မြေကြောင်းကလည်းဒီမြောက်ဒီဘက်ကိုစီးနေရေစီးကြောင်းလေးပြင်းနေတယ်။သွားရင်တနေရာနဲ့နေရာကိုသန်းသွားလာတော့ခက်နေတယ်။မနေ့ကကျွန်တော်တို့အတိတော့မကြသေးဘူးကျွန်တော်တို့ဒီလက်ရှိဝင်ကြီးစုံနေရတော့ရေတက်ပါအောင်ညင်းနေကျွန်တော်เนี่ยတောင်းချီပိုင်းဟုတ
်လက်တလုံးအနေထားမှာဆုံရှုံမှုပမာဏကိုအတိအကျမပြောဆိုနိုင်သေးဘူးလို့လည်းမြဝတီမြို့နယ်စပ်ကုံသွေးရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးဦးကြည်စိန်ကပြောပါရယ်ထိုင်းနိုင်ငံလာတဲ့သတင်းတွေမှာတော့ဒီရေကြီးမှုကြောင့်ထိုင်းနိုင်ငံအနေနဲ့ဘန်းငွေတန်ထောင်တဲ့ချီဆုံရှုံမှုတွေဖြစ်ခဲ့ရတယ်လို့ဆိုပါရယ်ထိုင်းနိုင်ငံအနေနဲ့နယ်စပ်ကုံသွေးရေးကနေတရက်ကိုဘတ်တန်300ဝင်ငွေရနေတာဖြစ်ပြီးတော့ဒီရေကြီးမှုကထိုင်းစီးပွားရေးကိုဆူဆူဝါဝါထိခိုက်စေခဲ့တယ်လို့ပြောဆိုထားပါတယ်။မြောက်ရီမျိုးကမြန်မာကုန်သည်တအူးကတော့ထိုင်းနိုင်ငံကိုတင်ပို့မဲ့သူတို့ကုန်ပစ္စည်းတွေရေမြုပ်ကုန်တဲ့အတွက်ထိုင်းဘက်ကမတင်ပို့နိုင်တော့ဘဲဖြစ်နေရပါတယ်။ပြည်တွင်းနဲ့ပြန်တယ်ဖို့ကလည်းမြေပြုတ်ပြီးကုန်သွယ်ရေးလမ်းကြောင်းပိတ်နေတာကြောင့်အခက်တွေ့နေရတာပါ။
ထိုင်းဘက်ကဝင်တဲ့ကုန်လည်းဦးလောတယ်အကုန်လုံးရက်ထားတယ်ကွာ။ဦး3ရက်ရှိပြီတော့အကုန်လုံးအဲ့လိုအလုံးဖြစ်သွားတော့အစင်းကဝင်လာတဲ့လူလည်းအောက်ကိုမသိနိုင်တော့ဘူးမသိနိုင်ဆိုဟိုဘက်ကလည်းမပို့နိုင်ဘူးဖြစ်နေတယ်ဒီဒီမဆောင်ရင်ချက်ရတဲ့ကုန်လည်းရေမြုပ်အောင်တော့လေကျွန်တော်တို့နှမ်းပေါ့နော်ဟိုဂိုရာကနေဆိုပို့အစီအစဉ်လုပ်နေတော့ပြေပေါ်တင်လို့မရဟိုဘက်ကလည်းတင်လို့မရဒီဘက်လည်းတင်လို့မရအဲ့လိုတွေဖြစ်နေတာမိုးကစက်တိုက်ကိုကြွာသွားတာဘူးအလုံးပြည့်စည်ုံရေဆိုတာပဲကျွန်တော်တို့8400လောက်ရှိတယ်ကား4စီးကပေါ့နော်အခုသင်တော့မှအခုကျွန်တော်တို့ရေဆိုတဲ့ဟာတော့ပြန်ယူရမယ့်ပုံစံဖြစ်နေပြီအခုဘက်ကမပို့နိုင်တော့ဘူးပေါ့အဲ့လိုတွေဖြစ်နေကျွန်တော်တို့ရေဆိုးရတဲ့အတွက်ကျွန်တော်အမြန်ဆုံးကိုကျွန်တော်တို့ရန်ကုန်ပြန်ပို့ခြင်းတယ်ဒါပေမဲ့တားတန်းကျွန်တော်တို့ဆုံးတောင်းပြိုလာတာလည်း3-4နေရာလောက်ဖြစ်နေတယ်အဲ့ဒါမိုးတိတ်မှပဲသူတို့ပြန်ပြင်လို့ရမှာလေပြင်လို့ရမယ်ဆိုတော့ကျွန်တော်တို့အစမ်းအနောက်ထွက်သွားရင်ကျွန်တော်ဆုံးရှုံးပြီးသားပါ
မြေကန်းပူပေးကကုံလောင်ယုံအားလုံးကတော့ရေမြုပ်ကုန်တယ်လို့ကုံတဲ့တချို့ကပြောပြပါတယ်။ဒါအပြင်ကုံပစ္စည်းတွေရေမြုပ်ပေမဲ့မြေပြုတ်မှုကြောင့်ကုံသွယ်ရေးလမ်းကြောင်းအချိန်အကန့်အသတ်မရှိကြံ့ကြာမှာကိုစိုးရိမ်တဲ့ကုံတဲ့တချို့လည်းရှိပါတယ်
။ကျော်တော့ဒီကုံသွယ်ရေးဆုံးမထားတဲ့လူမှသိကြတော့ကုံသွယ်ရေးဆုံးချာရေးနေရအောင်မှမြုပ်ကကမြောက်ဒီမျိုးတင်းလဲဆိုတော့လေအဲ့ဒါမြေကန်းပေးတော့တချို့ကုံတဲ့ရေးဆိုးမှာဒီဆိုရစေစကားတက်တာပေါ်မှာဒီစီးတော့ကလာသွားလို့မရတော့ပေါ့မှာတံပေါ်လမ်းကျတော့ဒီလမ်းနည်းနည်းချင်းတယ်လေနောက်ပြီးတော့မိုးရွာလာတော့တံပေါ်လမ်းမြေပြွာပါစီရောနော်တက်လိုက်ကြတာပါအပြတ်ဆဲသွားလို့မရဟိုပဲသွေးရပါပါအားမကျတော့နည်းနည်းတော့ပြည်ပြည်ရောင်းလာပြတ်တာတော့ရှိမှာပေါ့မှာ
ဒီလိုနှစ်ပေါင်း20အတွင်းအစိုးရဆုံးကြုံတွေ့ရတဲ့ရေကြီးမှုတန်းကြောင့်နှစ်နိုင်ငံကုန်သွယ်ရေးမှာထိခိုက်နစ်နာမှုတွေဖြစ်ရတယ်လို့နောက်ဆက်တွဲအနေနဲ့ကုန်စည်နှုန်းကြီးမြင့်လာမှာကိုလည်းဒေသခံပြည်သူတွေကစိုးရိမ်နေကြတာပါ။မြရီမြို့မှာဆိုရင်ဈေးဆိုင်ကန်းတွေရေမြုပ်ကုန်တာရှိတယ်လို့ရေမမြုပ်တဲ့တချို့ဈေးဆိုင်တွေမှာလည်းစားတောက်ကုန်ပစ္စည်းတွေပြက်လက်တာကြောင့်ရေပြန်ကျသွားတဲ့အတိုင်းအောင်ဒေသခံတွေအနေနဲ့အဲ့ဒီရဲ့အကျိုးဆက်ကိုခံစားနေရအောင်မှဖြစ်ပါတယ်ရှင်။